ကဘာကြီးပူနွေးမှုနဲ့အတူပင်လယ်ရေပြင်မြင့်တက်မှုကြောင့်ကံယူရန်ဒေသတွေရေလွှမ်းပြီးလူအများအပြားရွှေ့ပြောင်းအခြေချရတဲ့အဖြစ်နဲ့ကြုံရတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေရဲ့အရှေ့ပိုင်းဆန္ဒပန်မြို့ဝကျွန်းပေါ်ဒေသမှာထင်ထင်ရှားရှားတွေ့မြင်နေရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကြီးဖြစ်တဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယသမုတ်ပြရေပြင်အတခြားရေပြင်တွေထက်ပိုမြန်မြန်ပူနွေးနိုင်တယ်လို့သတိပေးပါတယ်။လက်ရှိမှာပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ဒီကံယူရန်ဒေသတွေမှာနေအိမ်တွေပုံမှန်ရေကြီးတဲ့တန်ကိုဒေသခံတွေခံရသလိုဒေယာစိုက်ကင်းတွေမှာဆားငံရေဝင်ပြီးသုံးမရပဲဖြစ်ကုန်တာနဲ့ကြုံရပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးကြုံရတဲ့ cyclone မုန်တိုင်းနဲ့ရေကြီးရေရှမ်းမှုတို့သဘာဝဘေးအန္တရာယ်တွေပါရင်ဆိုင်နေရတာပါ။အိန္ဒိယကန်ယူရန်တစ်လျှောက်ပင်လယ်ရေမျက်နှာပြင်ဟာ10နှစ်အတွင်းမှာတစ်လက်မှကျော်ကျော်မြင့်တက်နေတာဖြစ်ပြီးဒါဟာကမ်းစက်ကနေ6လက်မှခွဲကျော်ကျော်ရေလွှမ်းခံပြီးမြေသားဆုံးရတဲ့သဘောဖြစ်နေတာပါ။